ဟုတ်ကဲ့ပါအင်္ဂလိပ်ဦးညောင်ခင်ဗျာဒီနေ့ညနေ 6:15 ကဟိုမြန်မာအစိုးရမီဒီယာတွေကနေရွေးကောက်ပွဲကော်မရှင်ကနေ NLD ပါတီကိုဖျက်သိမ်းမှုဆိုပြီးတော့သတိပေးကြေညာချက်ထုတ်ပြန်တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာအဒီလိုကြေညာတဲ့အပေါ်မှာအင်္ဂလိပ်တို့ဒီ NLD ပါတီခေါင်းဆောင်ပိုင်းတွေဘယ်လိုအများတုံ့ပြန်ပြောကြားချင်ပါလဲခင်ဗျာ
NLD ပါတီကထပ်မံမှတ်ပုံမတင်ရင်မေလ6ရက်နောက်ဆုံးပေါ့နော်မှတ်ပုံမတင်ရင်တရားဝင်ပါတီအဖြစ်မှရပ်သဲတယ်လို့ဥပဒေမှာပြောတယ်အဲ့ဒီပြောတဲ့ဥပဒေချက်လက်ကိုကျွန်တော်တို့တရားရုံးမှာဥပဒေရရင်ဆိုင်ဖို့ကျွန်တော်တို့တင်ထားတယ် legal process ပေါ့တရားစီရင်ရေးလမ်းကြောင်းမှတည်ပြသေးဘူးအခုကြေညာတယ်ဆိုတာကျွန်တော်ကြားလိုက်တာကကော်မရှင်ကလို့ကြားလိုက်တယ်ကော်မရှင်မှာအဲ့ဒီလိုဒီနိုင်ငံရေးပါတီအဟောင်းတစ်ခုရဲ့ကိစ္စနဲ့ပတ်သက်ပြီးကြေညာပိုင်ခွင့်ကျွန်တော်တို့ဥပဒေမှာမတွေ့ပါဘူးအဲ့တော့ကျွန်တော်ဆိုလိုတာကဥပဒေအနိုင်ထားခြင်းမရှိဘဲနဲ့ကြီးညာခဲ့တာလို့ကျွန်တော်အဲ့ဒါလို့မြင်ပါတယ
်ဟုတ်ကဲ့ပါဟိုဒါဆိုရင်အခုလိုကော်ပိုရိတ်ကော်မရှင်အစ်စ်ကအခုလိုကြီးညာရေးတာပေါ့နော်အခုလိုကြီးညာရေးတာကအင်္ဂလိပ်လုံနေတဲ့လုပ်ငန်းကိုင်ငန်းတွေကိုဘယ်လောက်ထိအကျိုးသက်ရောက်လာနိုင်လဲအဲဒါအပေါ်မှာရောအင်္ဂလိပ်ဘယ်လိုတုံ့ပြန်မယ်လို့စီစဉ်ထားပါလဲဗ
ျဒီလိုကြီးညာလိုက်တဲ့အတွက်ကျွန်တော်တို့အခုလုံနေတဲ့လုပ်ငန်းစဉ်တွေကိုကျွန်တော်တို့ဘက်ကတော့အမြင်ရထိခိုက်စရာမရှိဘူးကျွန်တော်တို့ကပါတီစည်းရုံးရေးလုပ်နေတာလည်းမဟုတ်ဘူးကိုနေမြေကိုတိုင်းပြည်တွေကကိုအဖွဲ့တွေနဲ့ကြစ်လက်ခိုင်မာတဲ့စုစည်းမှုဖြစ်အောင်သာကျွန်တော်တို့ဆောင်ရွက်နေတာအခုကြီးညာချက်နဲ့မဆက်ဆိုင်ဘူးလို့တော့ကျွန်တော်တို့အဲ့လိုပဲယူဆ
ဟုတ်ကဲ့ပါခင်ဗျာသူ့လိုကြီးညာလိုက်တဲ့အခါမှာပေါ့နော်ဟိုနေမှာရှိတဲ့ပါတီဝင်တွေပေါ်အာဏာပိုင်တွေကဇုံတရားအရေးယူလာနိုင်တာတွေအလားအလာရှိတယ်ပေါ့ဗျာဒီလိုဟာတွေနဲ့ပတ်သက်လို့ရောအင်္ဂယ်ဘာများဟိုမှတ်ချက်ပေးလို့ပါလဲခင်ဗျာ
ကျွန်တော်အခုလပြောသလိုပဲဒီကြီးညာတာကတရားဥပဒေနဲ့မညီဘူးလို့ကျွန်တော်ယူဆတယ်။ကြီးညာချက်အပြည့်စုံလက်ထက်မှာဖတ်ပြီးတော့ကျွန်တော်ထပ်ပြောပါမယ်
။ဟုတ်ကဲ့ပါခင်ဗျာ။ကျေးဇူးတင်ပါတယ်အကဲ။ခုလိုဖြေပေးရ
။ဟုတ်ကဲ့ပါ။ကောင်းပါ။